မြန်မာငွေတန်ဖိုးထိုးကျနေပြီးငွေကြေးမတည်ငြိမ်မှုပြစ်ထန်လာတာကြောင့်ကိုစင်းလုံးထိုးတက်တန်ကျုံနေရပြီလို့သုံးသပ်သူတွေကထောက်ပြပါတယ်။စီးပွားရေးလုပ်ငန်းရှင်နဲ့စားသုံးသူတွေကိုကိုဝင်းမင်းကမေးထားပါတယ်
။ဟုတ်ကဲ့ပါ။ဒေါ်လာငွေလဲနှုန်းကမြန်မာငွေ3800ကျော်ကနေ3900နာထီအခုကလာချိန်မှာဘာကြောင့်အခုလိုဖြစ်လာရတာကိုအမြင်မဖော်လို့တဲ့ပြည်တွင်းကုန်တယ်တူက
အဓိကကတော့ငွေကဲ American SanctionMFTV နဲ့ MICBO ဆန်ချင်ချလိုက်တဲ့အတွက်အဲ့မှာကြည့်ရတာဖြစ်တယ်။အဲ့မှာအဓိကကျွန်တော်ဒေါ်လာနဲ့ရွှေပဲပြောကြပါစို့။ဒေါ်လာနဲ့ရွှေအချက်အရင်လှုပ်သွားတယ်။တစ်ချက်ငြိမ်မယ်လဲကြံလဲကြံရောအခု1000တန်ဆိုပြီးတော့တိုင်ပင်ဆထွက်လာတယ်။အဲ့မှာလူတွေကအကုန်လုံးသုံးလားဖြစ်ကုန်ကြတာပဲ။အဲ့နောက်ဆက်တွဲကြည့်ကအခုထိမရတော့တဲ့အနေထားဖြစ်သွားတာပါပဲ
။ဒီနေရာမှာ1000တန်ကဈေးကွက်ထဲတကယ်ဝင်မလာသေးချိန်မှာဘာကြောင့်အခုလိုငွေကြေးမတည်ငြိမ်မှုပိုပြင်းထန်လာရပါလဲလို့စက်မေယာမှာတခြားစင်ကာပူဘန်ကြီးတွေပါပိတ်ဆို့လာနိုင်တာနဲ့အခုဘင်္ဂလားဒေ့ရှ်ဘန်ကမြန်မာနိုင်ငံပိုင်ဘန်ကြီးတွေပေါ်ဒေါ်လာ1000ကျော်ထိန်းချုပ်လိုက်တာအထိပါတယ်လို့ဒီကုန်တွေကစက်ပြောပါတယ်
။ဒါပေမဲ့နောက်ဆန်းကျတော့ American Sanction ကတော်တော်ကြီးကြီးရောက်ဖြစ်လာမဲ့သဘောတွေ့လာတယ်။အဲ့ဒီအချိန်မှာဒိုင်းဆိုပြီးတော့တတောင်းလက်ကျင်ညာတဲ့နောက်ဆက်တွဲတဲ့ UOB ဘန်ကအားလုံးကိုဝတ်ဆက်တင်မာလာတဲ့နောက်ဆုံးထိုင်ကဒေါ်လာကိုပြောကို warning ပေးလိုက်တဲ့အချိန်မှာအားလုံးကရှော့ဖြစ်သွားတယ်။ဟိုနောက်ဆက်တွဲ OCB CO DBS ဆိုတာဖြစ်လာလိမ့်မယ်လို့ယူဆရတယ်ပေါ့။ဒါဆိုအဲ့ရ American ဟာ American Sanction တကယ် effective ဖြစ်ပြီလေဆိုပြီးတော့အဲ့ဒီအချိန်မှာလည်းတော့ဆုံတာပေါ့နော်။1000တန်းနဲ့ထွက်တယ်ဆိုတဲ့အချိန်မှာတကယ် panic buying နဲ့အကိုရှုပ်ကုန်လာပါလေ။ဒီချက်ဆိုတာမနေ့တော့ကညာရဲ့ Bangladesh အစိုးရဖန်ကနေပြီးတော့ဗမာ MIC နဲ့ MFTV တို့ရဲ့ account ဖွင့်ထားတဲ့ဒေါ်လာ Facebook တယ်ဆိုပြီးကညာဟောစင်ကာပူတော်မဟုတ်တော့ဘူးတကယ် Bangladesh ဖန်တော်မှအမေရိကန်ရဲ့ဖက်ရှင်အောက်မှာပြီးသွားပြီဆိုပြီးတော့အဲ့ဒီမှာတကယ်ကိုအခုကဝရုံးသွန်းလာချင်းအခုပြောတဲ့စီနောက်ထိချပြီးနောက်တစ်ခါထပ်ဆက်တတိဖြစ်သွားတယ်အဲ့လိုဖြစ်ချင်ဆိုတော့ဗျာကုန်းတိုက်ဆိုင်သွားတယ်ပေါ့နော
်အဲ့ဒီတော့ရှေ့ဆက်ဆက်ရောက်နိုင်မှုကိုဆက်မေးရမှာဒီကုန်တွေကပဲ
အခုလောလောဆယ်ကုန်တွေဒီလောကမှာတော့ရွှေနဲ့ဒေါ်လာသမားကတော့အားလုံးမရှိတော့ဘူးပေါ့နော်အပြင်မှာဒါပေမဲ့လည်းထုံးစံတိုင်းမဲ့ပေါက်ဈေးကလည်းမရှိဘူးဈေးကွက်ကြီးကလည်းပြတ်နေပြီဒါပေမဲ့ခြံရောက်ကြိုက်ပါနဲ့အပြင်မှာခုကကိုလောက်ကြတယ်ပေါ့နော်ဆိုတော့ဈေးတော့ကတော့ထုံးစံတိုင်းမဲ့ဒီနေ့ကတော့ရွှေဆိုလည်း38ကျော်တယ်ပေါ့နော်ဒေါ်လာဈေးလည်းအလိုဖြစ်လာတဲ့အချိန်မှာတော်တော်ကြီးကိုဘေးဥဒ္ဒကဖြစ်လာအပြင်မှာအဲ့ဒီကြက်တွေအားလုံးကတော့အကုန်အခြေခံစားတော့ကုန်လေးဖြစ်တဲ့ဆန်စီစီစားမယုံချက်တော့အကုန်ကြက်ရိုက်လာတာပေါ့နော်ဒီနေ့ဆိုရင်ကျွန်တော်ပုံမှန်လုပ်ငန်းလုပ်တဲ့မိတ်ဆွေကြောက်ကဆိုရင်ဒီအခုဈေးနဲ့ဈေးဆက်တဲ့ဆက်ပြီးတော့နောက်ခါထပ်ဆက်လဲဆက်ကောအတင်းဖြစ်သွားပြောင်းသွားတယ်ပေါ့နော်ဆိုတော့အဲ့လိုလူတွေရတယ်အခု on the spot ဈေးချနိုင်ချနိုင်မချနိုင်ဘူးဆိုရင်မရဟိုတော့တဲ့ဈေးပြန်ပြောင်းလို့မယ်ဆိုရင်ကွန်ဆက်ကြီးရပေါ့နော်အဲ့လည်းနောက်ဆုံးဒီလက်လီဈေးပဲမှာတော့ပို့ဆိုပြီးပေါ့အားလုံးကတော့လေဥမာအချင်းမနေ့ကကျွန်တော်အိန္ဒိယလာတဲ့ဈေးပို့တက်ဈေးတကူကပုံမှန်ဆိုရင်တကက်ကိုအရင်တော့900ဝယ်ရတယ်ပေါ့လက်လီဈေးပေါ့အခုဆိုရင်1300ကိုဝယ်ရအရင်ခက်သွားပြီ
အခုလိုဝေချေးမတည်ငြိမ်မှုဖြစ်လာတာရဲ့လက်တွေ့ဘဝမှာရင်ဆိုင်ရပုံကိုလည်းအမီမဖော်လို့တဲ့ဈေးဝယ်နေရသူတူက
ဈေးတွေကတော်တော်ခုန်ကက်သွားတယ်အရင်ကတနေ့ကိုမိသားစုတစုစာ9000မိုးဈေးဝယ်ရင်အခုက1000လောက်ကုန်တယ်နောက်ပြီးတော့အထူးသဖြင့်နိုင်ငံခြားကသွင်းရတဲ့ဈေးတွေအရန်ဈေးတက်သွားတယ်။အဲတော့ဈေးဘိုးဝါကအရန်ဈေးကြီးတယ်။နောက်ပြီးတော့ရွှေဈေးလည်းတက်တယ်။ရွှေဈေးကလည်းဈေးသာတက်တာဒါပေမဲ့ရောင်းရတာကိုဝယ်ရတာကိုခက်တယ်။အထူးသဖြင့်တစ်နိုင်တစ်ပိုင်းနည်းနည်းပဲရောင်းချင်တာဆိုဆိုင်ရမဝယ်ချင်ကြဘူး။ဈေးတွေဒီဘက်ကကြည့်ရင်လည်းရောင်းရပေမဲ့အရန်တော့အမြတ်မကြံရတော့
ဘူး။အဲဒီတော့ဒီရှင်နေရှိမှပြန်ထိနိုင်မဲ့အလားအလာကိုဆက်မေးရမှာပြည်တွင်းကုန်တွေကပဲ
။အခုချိန်ကြည့်ရတော့ထိနိုင်မှုအနေထားကသူတို့လည်းတစ်ချိန်ဟို step by step ထိန်းလာတော့အခုတော့ဆိုရင်6ဦးကော်မတီဖွဲ့လာတယ်ပေါ့နော်။ဟိုကိုကျုံမမီတော်လို့အဲဒီကောင်စားဘူဘန်ဥက္ကဋ္ဌပါလာမယ်။နောက်ပြီးတော့ဥက္ကဋ္ဌပါလာမယ်။ဟိုကိုကျုံညိုစောပါမယ်။နောက်ပြီးတော့ wish ထိန်းပါ။အဲ6ဦးကော်မတီဖွဲ့ပြီးတော့ထိန်းဖို့လုပ်တယ်။ထိန်းတဲ့ဟာတွေကလည်းအချို့ဟာတွေကတော်တော်ကြီးလို့ဟိုအကျွေးပြဆက်ဖို့ကိစ္စဘလို့မှကိုထိန်းလို့မရဘူး။သူတို့လည်းအတိအကျထိန်းနေဆိုတော့ခုလက်ချက်မှာငွေရှိတော့ရတယ်ပေါ့နော်။နောက်တစ်ခုသူထင်းရဲ့အထင်းမလို့ကြာပြီလေကဟိုဘက်တနည်းတော့ကျင်ရဲလက်ဘက်နဲ့ထွက်ရုပ်ဖို့ကတော့ဆိုဘက်နဲ့ထွက်ရုပ်ဖို့ကျင်ရဲတဲ့ထွက်လဲထွက်လာရောဘက်က98တဘက်က98ကျကနေပြီးဒီနေ့ဆိုရင်105တက်မှာဖြစ်သွားတယ်ဆိုတော့ဘက်ပတ်စံကျတော့လဲဆင်းရကြည့်ဘက်နဲ့မလို့ရဘူးတကယ်ဘက်နဲ့လိမ့်လိုက်လို့လဲဘာမှသိထူးရမဟုတ်ဗျာဒါဆိုဘက်တို့ဒေါ်လာတို့ဆိုတာကြီးကမ္ဘာငွေကြီးနေပေမှာအလုံးကသူ့အနေတူကဟိုအချင်းလို့ရတဲ့ rate ကသူ့အတူရှိထားပြီးသားလေဆိုတော့ဘာနဲ့လို့လဲဒေါ်လာတက်ဒီကမှာဒေါ်လာတမဲမတက်ပြီပဲလေပတ်မန်တက်လာလေဒေါ်လာတက်တာနဲ့အပြင်ဘက်လို့ကျွန်တော်ကယူဆရပြ
တကယ်တော့အခုတစ်ခါငွေကြေးမတည်ငြိမ်မှုပြင်းထန်လာနေတာကိုပြန်မထိနိုင်ရင်ပို့ဆိုးလာပြီးနောက်ဆက်တွဲနိုင်ငံရေးလူမှုရေးကိရပ်ပါကြီးလာနိုင်တယ်လို့သုံးသက်သူတွေကထောက်ပြနေပါတယ်ခင်ဗျ